ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကပထမဆုံးပြန်လည်လွှဲပြောင်းပေးမဲ့သူတွေကိုလက်ခံဖို့မြန်မာအစိုးရတာဝန်ရှိသူတွေပြင်ဆင်ဆောင်ဆိုင်ခဲ့ကြပေမဲ့နိုမာ15ရက်ဒီကနေ့မှာတဦးမှပြန်လည်လွှဲပြောင်းတာမရှိဘူးလို့မြန်မာနိုင်ငံရဲ့ဌာနအဆင့်မြင့်တာဝန်ရှိသူတွေကပြောလိုက်ပါတယ် UNHCR အနေနဲ့လည်းပံ့ပိုးကူညီတာမှာအမှန်တကယ်ပြန်လို့သူတွေကိုအဟံတားပုံစံမျိုးဖြစ်စေဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်အင်းနဲ့ညနေပိုင်းကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောဆိုသွားတာတွေကိုစုစုပြီးတော့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရခင်ဗျာ
။နိုဝင်ဘာလ15ရက်ကြာသပတေးနေ့မနက်ပိုင်းကလေးကပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးအပါအဝင်အစ်မြင့်တာဝန်ရှိသူတွေတောင်ပြူလက်ဝဲလက်ခံရေးစခန်းမှာရောက်ရှိဆောင်ဆိုင်နေကြပေမဲ့ပြန်လည်လွှဲပြောင်းပေးသူတဦးမှမရှိဘူးလို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကသတင်းစာရှင်းလင်းပွဲအတွင်းပြောသွားသလိုဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးနိုင်တဲ့အခြေအနေမရှိသေးတဲ့ပုံမှာလည်းသူ့ရဲ့သုံးသပ်ချက်ကိုထည့်ပြောသွားပါတယ
်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကယနေ့ဒီချိန်ထိတခုတရာမှစတင်ပြောင်းနေမရှိတာကိုကျွန်တော်တို့တွေးရှိရပါတယ်။အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကဒီ physical arrangement နဲ့ပတ်သက်ပြီးလိုင်းနာဆောင်ရွက်မှုအားနည်းခဲ့တာကိုကျွန်တော်တို့သုံးသပ်တွေးရှိရပါတယ်။ဘာကြောင့်လဲဆိုတော့ပထမအကြိမ်ကျွန်တော်တို့ဘက်ကပေးအပ်ခဲ့တဲ့8032ဦးလို့ပုံစံမျိုးရှိတဲ့အခါမှာလူပုဂ္ဂိုလ်တွေကိုယ်တိုင်ဖြစ်ဆွဲရတာမဟုတ်တဲ့အတွက်ယခုလိုဘလို့လားတဲ့ကြံ့ကြံ့မှုတွေဖြစ်ပေါ်ရတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။အဲ့တော့ကျွန်တော်အနေနဲ့လည်းဒီအော်တိုဘာလ30ရက်နေ့ကပေါ့ကစားမှာရှိတဲ့ကုတူပါလောင်စခန်းမှာဒီရက်ဆုံးပါသူပူဇော်တယ်နေတွေ့ခွင့်ရခဲ့ပါတယ်။အဲ့ဒီမှာကျွန်တော်တို့ဟိန္ဒူဘာသာဝင်နေနဲ့လည်းကျွန်တော်တွေ့ခွင့်ရခဲ့ပါတယ်။လက်ရှိနေထားမှာဟိန္ဒူဘာသာဝင်438ဦးရောက်ရှိနေပြီးမြန်မာနိုင်ငံကိုအရင်ဆုံးပြန်လို့တယ်လို့ကျွန်တော်တို့ပြောကြားခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ဒုက္ခသည်တွေထဲမှာအမျိုးအစား၃မျိုးရှိတယ်လို့မြန်မာနိုင်ငံဘက်ကသတ်မှတ်ထားပြီးအဲ့ဒီလူတွေတဲကပြန်ဖို့စန္ဒရှိသူမရှိသူတွေကဘယ်သူတွေဆိုတာကိုလည်းဥမြင့်သူကအသေးစိတ်ရှင်းလင်းပြောဆိုပါတယ
်ပထမအုပ်စုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတတိယနိုင်ငံတစ်ခုခုဥပမာအဖြစ်ကနေဒါလိုနိုင်ငံမျိုးကိုတွားရောက်လို့တဲ့လူတွေဖြစ်ပါဒီလိုပုဂ္ဂိုလ်များကိုတော့ပြန်လာဖို့စိတ်ဆန္ဒရှိမှာမဟုတ်ပါဘူးဒုတိယအုပ်စုကတော့အားလုံးပြည်ပြည်ဖြစ်တဲ့အတိုင်းပဲ2016 2019အာသာအကြံဖက်တိုက်ဖက်မှုမှာပါဝင်ပတ်သက်ခဲ့တဲ့လူတွေဖြစ်ပါတယ်။အဲတော့ဒီရဲစခန်း30နဲ့တပ်မတော်တိုင်ရင်ဌာနချုပ်ကိုတိုက်ခိုက်ခဲ့တဲ့အာသာအကြံဖက်သမားအများစုကစီယုံသိမ်းသွင်းမှုကြောင့်ပါဝင်ခဲ့တဲ့ရွာသားတွေပဲဖြစ်ကြတယ်။အဲတော့ဒီပုံပေါ်ရရလည်းပြန်လာလို့တဲ့ဆန္ဒရှိမှာမဟုတ်ပါဘူး။အဲတော့တတိယအုပ်စုကတော့ဒီကိန်းကြီးနဲ့မာနေအိမ်တွေဆွေမျိုးတွေပြန်နေတဲ့လူတွေနောက်ဒေယာနဲ့ငါးဖန်းဆက်လေးတွေပိုင်တဲ့လူတွေနောက်ဒီဘက်မှာကျွန်တော်တို့စီပွားရေးလုပ်ငန်းရှိတဲ့လူတွေဒီလိုပုံပုံတွေကတော့ပြန်လို့တဲ့ဆန္ဒရှိကြပါအဲ့တော့တစ်ဖက်နိုင်ငံကိုနေရာဆုံးပါသူများကိုပြန်လဲစီလွတ်တဲ့နေရာမှာနေရာမပြန်လို့တဲ့လူတွေကိုတွားပေးစီလွတ်နေမယ်ဆိုရင်ကျွန်တော်တို့ပြန်လာမှာလည်းမဟုတ်ပါဘူးအဲ့တော့မိမိဆန္ဒလျောက်ပြန်လာလို့တဲ့လူတွေကိုကူစားပေးပြီးစီလွတ်မှသာပြန်လဲလက်ခံရေးလုပ်ငန်းတွေအဆင်ပြေမှာဖြစ်ပါတ
ယ်မြန်မာနိုင်ငံဘက်အနေနဲ့တော့နှစ်နိုင်ငံသဘောတူညီချက်နဲ့အညီပြန်လဲလက်ခံရေးကိုဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးမြင့်သူကပြောပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုလည်းထည့်ပြောသွားပါတယ
်။ကျွန်တော်တို့အနေနဲ့ပြန်လည်လက်ခံနေနေရမှာ voluntary safe and dignified return ဖြစ်အောင်ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောပြလိုတာတော့ UNHCR အနေနဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုပံ့ပိုးကူညီတဲ့နေရာမှာအမှန်တကယ်ပြန်လို့တဲ့လူတွေကိုအဟံတာပုံစံမျိုးမဖြစ်စေဘူးလို့ကျွန်တော်တို့ပြောလင်းပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီပြည်လည်လက်ခံရေးလုပ်ငန်းကိုဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒုက္ခသည်ပြည်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တရုတ်၊အိန္ဒိယ၊ဂျပန်၊အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP UNHCR တို့နဲ့2018ခုနှစ်ဇွန်လ6ရက်နေ့ကတည်းကသဘောတူလက်မှတ်ရေးထိုးပြီးတော့ MOU နဲ့အညီပူးပေါင်းဆောင်ရွက်နေတယ်လို့ဦးမြင့်သူကပြောပါတယ်။ဒီအဖွဲ့တွေဟာစက်တင်ဘာလနဲ့အောက်တိုဘာလအတွင်းလိုအပ်ချက်စမ်းစစ်လေ့လာတဲ့လုပ်ငန်းကိုနှစ်ကြိမ်ကွင်းဆင်းဆောင်ရွက်ထားပြီးဖြစ်တယ်လို့ပုံမှန်ထိတွေ့ပြီးပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ NVC ကတ်ရထားပြီးသားသူတွေအတွက်နိုင်ငံသားစစ်စီရေးအပိုင်းကိုတတ်နိုင်သည့်ဖြင့်ဖြေလျော့ပေးသွားမှာဖြစ်ပြီးတော့အချိန်၅လအတွင်းဆောင်ရွက်ပေးသွားမယ်။ပြန်လာသူတွေတတ်မှတ်ကြီးရွာပြန်ရောက်ဖို့စီစဉ်ထားတယ်လို့လိုအပ်တဲ့လုံခြုံမှုအစီအမံတွေပံ့ပိုးပေးသွားမယ်လို့သတင်းထုတ်တွေမေးမြန်းတာကိုဦးမြင့်သူကဖြေဆိုပါတယ်။အနောက်နိုင်ငံတွေရဲ့ဗီယာနဲ့ပတ်သက်လို့တော့အတက်နိုင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ကုလသမဂ္ဂမျက်နှာစာမှာလည်းမြန်မာနိုင်ငံနဲ့ခင်မင်ကြီးနေတဲ့နိုင်ငံတွေသဘောထားတူညီတဲ့နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့ထူးကိုယ်စားလှယ်နဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါရခင်ဗျာ။